ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဒီကနေ့ရက်စွဲနဲ့သမ္မတဦးထင်ကျော်ကဖွဲ့စည်းလိုက်ပါတယ်။ကော်မရှင်ကိုဒုတိယသမ္မတတဲ့ဦးမြင့်ဆွေကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးတော့အဖွဲ့ဝင်12ဦးပါဝင်ပါတယ်။မောင်တော်ဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်ပြီးဖြစ်ပွားရတဲ့နောက်ခံအခြေအနေတွေနဲ့အဖြစ်မှန်ပေါ်ပေါက်စေဖို့စုံစမ်းစစ်ဆေးပြီးနောက်မှာဒီလိုမျိုးထပ်မဖြစ်စေဖို့နဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးဆောင်ရွက်တာမှာနိုင်ငံရဲ့တည်ဆဲဥပဒေလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့တာဟုတ်မဟုတ်ဆိုတာတွေကိုစစ်ဆေးသုံးသပ်ပြီးအကြံပြုတင်ပြနိုင်ဖို့အတွက်ဒီကော်မရှင်ကိုဖွဲ့လိုက်တယ်လို့သမရရဲ့အမိန့်ကြေညာစာထဲမှာဖော်ပြထားပါတယ်မောင်နှောဒေတာချင်းနေနဲ့ပတ်သက်ပြီးပြည်တွင်းကရောပြည်ပကပါဝေဖန်တာနဲ့ PRP ပြောဆိုလာတွေရှိနေချိန်မှာပဲဒီကော်မရှင်ကိုဖွဲ့စည်းလိုက်တာပါကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာပါအခုလိုဒုတိယသမ္မတဦးမြင့်ဆွေကိုဥက္ကဋ္ဌထားပြီးဖွဲ့လိုက်တဲ့ကော်မရှင်အပေါ်ပြည်ရင်းပြည်ပကတုံ့ပြန်ချက်တွေကတော့ချက်ချင်းထွက်မလာသေးပါဘူးကော်မရှင်အနေနဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုနောက်နှစ်လအကြာ2019ခုနှစ်ဇန်နဝါရီလ31ရက်နေ့အရောက်သမ္မတကိုတိုက်ရိုက်အစီရင်ခံတင်ပြရမယ်လို့သမ္မတရဲ့အမိန့်ကြေညာစာထဲမှာဖော်ပြထားပါတယ်ရှင်